โอเคยีราทุกุเสียวเจี๊ยดอกเตอร์สวงครับเนี่ยเราดูที่မျက်ကွင်းညိုတာတော်တော်များများဖြစ်လိဖြစ်တာရှိပါတယ်ဆရာဘလူမျိုးကြောင့်ဒီမျက်ကွင်းညိုတာဖြစ်ရလဲဆရာ
ဒီမျက်ကွင်းညိုတာကတော့ဒါသိတာထင်ရှားတဲ့လက္ခဏာတစ်ခုပေါ့လေဟိုကြည့်လိုက်ရင်မျက်နှာကိုမြင်တာဟုတ်မျက်နှာမှာလည်းမျက်လုံးနေရာအဓိကဟုတ်အတူတူမျက်လုံးအောက်ဘက်မှာညိုနေလို့ဆိုတော့သိတာတော့ပေါ့အဲ့တော့ဘလူရဲ့မျက်ခုံပေါ်ကရေပြားဒီကိုယ်လုံးမှာဆိုတော့အပားလွာဆုံးအပြော့ဆုံးဖြစ်ပြီးတော့အစီတ िश ူအနေငယ်ရှိတယ်သူ့အောင်မှာအဲ့တော့အဲ့တို့ပေါင်းလာတဲ့အတွက်ကြောင့်မလို့ရေပြားအောက်မှာရှိတဲ့ vein လို့ခေါ်တဲ့သွေးပြန်ကြောတွေအတွင်းမှာသွေးလက်ပတ်စီးဆင်းတဲ့အခါပြာညူညူအယောင်ဖြစ်လာတယ်။ဒါဖြစ်တော့သွေးပြန်ကြောဆိုတော့အောက်ဆီဂျင်နဲ့ပြီးကောင်းတဲ့အောက်ဆိုင်များတဲ့သွေးကိုတည်လာတဲ့အတွက်ကြောင့်မလို့ဒီရာထက်ဆိုင်ရင်ပြာနှမ်းနှမ်းညူတူတူအယောင်ဖြစ်စေတယ်။အဲ့တော့မျက်ကုံကပါတဲ့အခါကျတော့အဲ့မျက်လုံးအောက်ကအဲ့သွေးကြောတဲ့သွေးကိုပါပြာညူညူအယောင်ကလှမ်းပြီးတော့မြင်နေရတာ။ပြီးတော့အချိန်ကာလကြာလာနဲ့များသွေးရသွေးပြန်ကြောအပြင်ဘက်ကိုအနည်းငယ်စိတ်ထွက်တယ်။အဲ့ဒီအခါကျတော့မလို့အညူရောင်ပူရင်လာပြီးမျက်ကွင်းညူလာရတာဖြစ်ပါလေ
။ဟုတ်ကဲ့ဆရာကြီး။ဘလို့အချောင်းရင်းတွေကြောင့်အခုလိုမျိုးအောက်မှာရှိတဲ့သွေးပေါ့နော်။ဒီရေပြားနဲ့ဖြတ်ပြီးတော့မြင်ရလောက်အောင်ဒီမျက်ကွင်းညူတာဖြစ်ရတာလေဆရာကြီ
း။မျက်ကွင်းညူရခြင်းအဓိကအချောင်းရင်းကတော့၃ခုရှိတယ်ဗျ။ပထမဆုံးတစ်ခုကမျိုးရိုးဗီဇာကြောင့်နောက်ဒုတိယအချောင်းရင်းတစ်ခုကတော့အောက်မျက်ခွန်မှာရေနဲ့အစီစုလာတဲ့အတွက်ကြောင့်မြကွင်းညိုလေအနောက်ဆုံးတတိယအချက်ကတော့အသက်အရွယ်ပုံမင်းလာတဲ့အတွက်ကြောင့်မလို့မြကွင်းညိုတာဆိုပြီးတော့အဓိကအကြောင်းရင်၃ခုရှိပါတယ်။အဲဒါမျိုးရိုးကြောင့်မြကွင်းညိုတာကတော့သိတာတယ်။မြစ်တောင်စုရဲ့မှာမြကွင်းညိုတဲ့လူရှင်ကိုလည်းတခြားသူတွေတဲ့မြကွင်းပုံညိုနိုင်ခြေရှိတယ်။ဒုတိယတစ်ခုဖြစ်တဲ့ဒီမြက်ခွန်ရေပြားကအလွန်ပန်းလာတဲ့အတွက်ကြောင့်မလို့မြက်ခွန်အောက်မှာအရေးစုလာတဲ့ခုနပြောတဲ့သွေးပြန်ကြောရဲ့အရေးအနေငယ်စိမ့်ထွက်တဲ့ဆိုတဲ့အခါမှာအနေငယ်ဖောင်းလာတယ်ပေါင်းလာတဲ့အခါကျတော့ကောင်းပေါ်ကအလင်းရောင်ကအရေးကြပြီးတော့မျက်ကွင်းကပူညိုတယ်လို့မျိုးဖြစ်လာတယ်။နောက်ဆုံးတစ်ချက်ဖြစ်တဲ့အသက်ကြီးလာတဲ့အခါကျမျက်လုံးတော်ကရည်ပြားငကူပါလာတယ်ပူပြီးတော့ပါလာလာတယ်ပြီးတော့တွဲကြလာတယ်။အဲအတွက်အောက်မျက်ခွန်ကဖောင်းလာပြီးတော့မျက်ကွင်းကပူညိုတယ်လို့ဖြစ်လာတာပါ။အဲမျက်ကွန်ရည်ပြားကလည်းတွန့်လာပြီးတော့ပူညိုလာတယ်။ငကူကမှအညိုခံရှိသူတွေကအဲဒီလိုအသက်ကြီးလာတဲ့အခါမှာပူဆူးလာတတ်ပါတယ
်။ဟုတ်ကဲ့ဆရာကြီးတချို့ကလည်းဓာတ်မတည့်တာကြောင့်မျက်ကွင်းညိုတယ်ဆိုတာမျိုးပြောလို့ရှိပါရဲ့ဗျာ
အဲအဲ့ဒါလည်းပြောလို့တော့ရတယ်ဗျာရေပြားဓာတ်မတည့်ခြင်းဖြစ်တဲ့လူတွေကမကြခဏဆိုတာမျက်လုံးသားလို့ပြောတယ်ဓာတ်မတည့်ဘူးဆိုတော့ဒီကောင်ကိုရတီရပါဗျာဥပမာတစ်ခုခုရှူမင်းနဲ့ရတယ်အဲဖုံနေမှုန်နေနဲ့ထိတွေ့နေနဲ့ရတယ်မွေးရှည်တဲ့အဝတ်တွေဝတ်လိုက်ရင်လည်းရတယ်နောက်ရာသီဥတုကြောင့်လည်းရတယ်စားကောင်းကြောင့်လည်းရတယ်အဲ့လိုမျိုးရတဲ့အခါမှာဒီကောင်ရတဲ့အခါမှာမျက်လုံးရည်ပြားရမ်းပါတဲ့အတွက်ကြောင့်မလို့ပို့ပြီးရတယ်ရတဲ့အခါမှာလွယ်တကူပဲပို့လိုက်ကြအဲ့လိုရလိုက်ပို့လိုက်အချိန်ကြာလာတဲ့အခါမှာမျက်ကုံအယောင်ကပြောင်းလဲလာနိုင်တယ်ဗျအဲ့လိုမျက်လုံးကိုကြာကြာပို့လေလေပုံညိုလေလေပဲဖြစ်တယ်အဲရာနာပြတ်တဲ့လူတွေပန်းနိုင်ရင်ကျက်ရှိတဲ့လူတွေတခါမကြကနနှာချီတတ်တဲ့လူတွေကရည်ရဓာတ်မတည့်တာရှိတတ်တဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီလူတွေကသာမန်လူတွေတက်မျက်ကွင်းပို့ညိုတတ်တယ
်ဟုတ်ကဲ့ဆရာဒီအရေးပြက်လို့ရှိရော
အဲတချို့ကပြောကြတယ်ဗျအရေးမောလို့မျက်ကွင်းပုံညိုတယ်လို့ရေတက်နေလို့မျက်ကွင်းပုံညိုတယ်လို့အစားအသောက်ကြောင့်လို့မျက်ကွင်းပုံညိုတယ်လို့အဲ့လိုမျိုးတွေကြောင့်ဖြစ်သလားဆိုအဲ့ဒါတော့ဖြစ်တာနည်းတယ်ဖြစ်လို့မရှိဘူးလို့ပဲပြောရမယ်ဟိုမျက်ကွင်းညိုတာအိတ်ချိန်အနေများနဲ့ဓာတ်ရိုက်တော့မဆိုင်ဘူးဒါပေမဲ့တခုရှိတာကပင်ပန်းနွမ်းနယ်နေမယ်ဒါမှမဟုတ်လေအိတ်ချိန်နဲ့လို့လူကပင်ပန်းတို့ဖြစ်နေမယ်ဆိုရင်တော့မျက်ကွင်းပုံညိုလာတယ်လို့တော့ထင်ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနော်ဒီတခြားအကြောင်းရင်းတွေရောရှိသေးလား
တခြားအကြောင်းရင်းတွေလည်းနည်းနည်းပြောလို့တော့ရတယ်ဥပမာနေရောင်အောက်ကိုပေါ့နော်အမြဲထွက်တဲ့လူတွေကနေလောင်လို့မျက်ကွင်းညိုတတ်တယ်နောက်တစ်ခါကိုယ်ဝန်ဆောင်တဲ့အခါမှာကိုယ်ဝန်ရင့်လာတဲ့အချိန်ပေါ့နော်အဲ့လိုအချိန်မျိုးနောက်တစ်ခါမိရပေါ်နေတဲ့အချိန်တွေမှာအည်ရားပို့ပြီးတော့ပျော့နေတယ်အဲ့လိုအချိန်မှာဟော်မုန်းပြောင်းလဲမှုဖြစ်တော့မိရပြားပို့ပြီးပျော့နေတယ်လို့မျက်ကွင်းပုံညိုလာတတ်တယ်နောက်တစ်ခါသွေးကြောကျေစီတဲ့ဆေးတွေကလေမျက်ခွန်အောက်ကသွေးကြောကိုပူကျေလာစီတဲ့အတွက်ကြောင့်မလို့ဆေးတွေကြောင့်လည်းမျက်ကွင်းပူညိုလာနိုင်တယ
်ဟုတ်ကဲ့ဆရာအခုလိုဒီမျက်ကွင်းညိုတာဖြစ်လာပြီဆိုတော့ဆရာဘယ်လိုမျိုးကုသလို့ရမလဲဆရာ
ရှေ့မှာပြောခဲ့သလိုပဲဟိုမျက်ကွင်းညိုတာအဓိကအကြောင်းနဲ့မျိုးရိုးအကြောင်းတစ်ခုမျက်ခွန်အောက်မှာရေစုတာအကြောင်းတစ်ခုအသက်ရွယ်ဦးမင်းလာတာအကြောင်းတစ်ခုဖြစ်လို့ဖြစ်တာရှိတဲ့အတွက်ကြောင့်မလို့ဒီအကြောင်းရင်းနေရာတော့လုံးဝပျောက်ပင်းအောင်ကုသဖို့မလွယ်ဘူးအဲဒါပေမဲ့ကုသမယ်ဆိုရင်တော့ဒီသစ်သီး acid ပါတဲ့ cream တွေပေါ့ဥမာလမ်းမြကြီးလို့ရှောက်ကြီးလို့မှပါတဲ့ alpha hydroxy acid လို့ခေါ်တယ်။အဲအဲ့ဒီလိုမျိုး acid တွေပါတဲ့ cream တွေဒီက cream တွေကိုတွဲလိမ့်နိုင်တယ်။နောက်တစ်ခါထပ်ပြီးလိမ့်နိုင်တယ်ဆို vitamin C ပါတဲ့ cream တွေစီပန်တွေလည်းရောလိမ့်လို့ရတယ်။အဲ့ဒီဟာတွေကတော့တော်တော်လေးကို ကျိုးပြုပါတယ်။နောက်တစ်ခါအခုခေတ်ပေါ်မှာ stem cell လို့ခေါ်တဲ့ serum နေရှိတယ်ဗျာ။အဲ့ကောင်တွေကအသားအရည်ပိုပြီးနူးညံ့စေတယ်။အစ်စ်ပေါ်တာကိုအားပေးတယ်။အဲ့ကောင်တွေလည်းတွဲလို့ရတယ်။နောက်တစ်ခါအိမ်တွင်းကုသမှုအနေနဲ့တော့သခွားစည်းတွေကိုအကွင်းလိုက်မျက်ခုံမှာကပ်ပြီးအိပ်ရင်သခွားစည်းမှာပါတဲ့ဓာတ်ကငကွင်းညိုတာကိုတက်တာစေတယ်လို့တော့ဆိုတယ်။ဒီချိုးကြတော့လေလက်ဖက်အချိုချောင်းအိတ်လေးတွေရှိတယ်ကျိုးလေးနဲ့အိတ်လေးတွေအဲ့အားလေးကိုရေစိမ်ပြီးမျိုးလုံးအောင်မှာကတ်ထားရင်အညိုဖြစ်စေတဲ့ဓာတ်တွေကိုလက်ဖက်ချောင်းကဆုပ်ယူသွားတဲ့အတွက်ကြောင့်မို့လို့နည်းနည်းတက်တာစေနိုင်တယ်ပေါ့နော်ဒါမှမဟုတ်လေမျက်မှန်တက်တဲ့လူတွေဆိုရင်အယောင်ပါတဲ့မျက်မှန်တက်ထားရင်တော့မျက်ကွင်းညိုတာကိုတစိမ့်တစီကဒါဖုံးနိုင်တာပေါ့နော်အဲလောလောဆယ်ပွဲတွေပါရရှိတယ်အရေးပေါ်ဆိုရင်တော့အကောင်းဆုံးပြုပြင်နိုင်တာကတော့ makeup concealer လို့ခေါ်တဲ့ cream မှန်မှန်လေးရင်းကိုယ်စီလမ်းလင်းငယ်မှာ moisturizer ပါတဲ့ eye cream ကောင်းကောင်းကိုမျက်ကွင်းတစ်ဝိုက်လက်သက်ကြွယ်လေးနဲ့အသားအရတို့တို့ပြီးတော့မှအဲ့ဒီပုံမှာ concealer brush ကိုတုံးပြီးတော့ concealer ကိုကိုလိုချင်တဲ့နေရာလေးကိုဆွဲပြီးတော့လေးပေါ့နော်အဲပြီးရင်လက်သက်ကြွယ်လေးနဲ့တို့ပြီးတော့ညှိပေါ့နော်ဘာလို့လဲဆိုတော့မျက်ကွန်းအောက်က area ကျင်းနေဆိုတော့လက်ညှိုးလို့ပါလို့ဆိုရင်ကျန်းနေပြအားလည်းပါတယ်အဲ့တော့လက်သက်ကြွယ်လောက်ဆိုရင်သေးပြီးတော့အားသိမပါတော့ညှိလို့ပိုကောင်းတယ်ပြီးတော့မှ foundation ကိုတို့ပြီးတော့လေးအဲပြီးတော့မှfoundation မြဲအောင်လို့အပေါ်ကမိတ်ကပ် powder အဲ့ဒါလေးတွေစအဲ့ဒါလေးတွေလိမ့်လို့ရတယ်။နောက်ရချာဟိုစက်တီပါရီနဲ့ကုသမှုအနေနဲ့ carboxy therapy လို့ခေါ်တယ်။သူကအဲ့မျက်ကွန်အောက်ကိုဒီအက်ကလေးနဲ့ဟို carbon dioxide ထိုးသွင်းတာပေါ့။အဲ့တော့မျက်ကွန်အဲ့နေရာပေါင်းပြီးတော့ carbon dioxide နဲ့ oxygen အဲ့နေရာမှာလဲလဲပြီးတော့မျက်ကွန်ညိုတာကိုတက်တာစီရလို့ဆိုရယ်လုံးဝရှင်းရှင်းပျောက်သွားအောင်တော့အဲ့ထက်ခဲပါတယ်။
ဟုတ်ကဲ့ဆရာကြီးမဖြစ်အောင်ကာကွယ်နေတဲ့အနေထား
။အဲ့ဒါလဲသူကမျိုးလုံးနဲ့ဆိုင်တဲ့ကိုယ့်ရဲ့ visa အခန်းနဲ့ဆိုင်တဲ့အခါကျတော့မဖြစ်အောင်လို့ကတော့အခုအချိန်ထိလုံးလို့မရဘူးဗျ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။